ဟောင်ကောင်ကျွန်းမှာဆန္ဒပြသူတွေတိမ့်ပိုက်ထားတဲ့စီးပွားရေးအချက်အကျကြတဲ့မြို့လေလမ်းမာတွေကိုတနင်္လာနေ့မနေ့ခင်းမှာပြန်လည်ပြီးဖြန့်လိုက်ရမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကကြေညာလိုက်ပြီးမကြခင်မှာပဲစနေနေ့ညနေမှာဒီမိုကရေစီရေးလှူလာသူလူအုပ်ကြီးကလမ်းမာတွေပေါ်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ရှေ့သတင်းဘက်ကစပြီးအစိုးရအလုပ်သမားတွေရုံးပြန်တက်နိုင်ဖို့အတွက်လိုအပ်သလိုအရေးယူဆောင်ရွက်မယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးလီယွန်ချန်ယင်းကသတိပေးလိုက်တယ်နဲ့မရှိမနှောင်းမှာပဲအစိုးရအဖွဲ့ဌာနချုပ်အဆောက်အဦတွေပြင်ပမှာဆန္ဒပြသူတောင်းနဲ့ချီပြီးလာရောက်စုဝေးခဲ့ကြတာဖြစ်ပါတယ်။တကယ်လို့ဟောင်ကောင်ကမွန်ကုတ်ရပ်ကွက်မှာတောက်ကြံတွေကအတိုက်ခိုက်ခံခဲ့ရတဲ့ဆန္ဒပြသူတွေကိုရဲဘက်ကအကာအကွယ်ပေးဖို့အစိုးရကလှုပ်ပေးမယ်ဆိုရင်ဟောင်ကောင်ကကျောင်းသားသမဂ္ဂခေါင်းဆောင်တွေကအာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးမှုအစ်စ်တွေလုပ်မယ်လို့အစိုးရကစနေနေ့ညနေပိုင်းတော့ကသဘောတူခဲ့တာဖြစ်ပါတယ်။ဒါပြင်အစိုးရအလုပ်သမားတွေအလုပ်ပြန်လှုပ်ခွင့်ပေးမယ်လို့လည်းသူတို့ကအာမခံခဲ့ပါတယ်။တောက်ကြံတွေကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကိုတစ်ဖက်ကဆလုပ်တယ်လို့နောက်တစ်ဖက်ကအပြန်အလှန်ဆွဆွဲနေကြတာပါ။ရဲဝင်ထမ်းအများပြအပါဝင်လူပေါင်း18ယောက်လောက်ဒဏ်ရာရခဲ့တဲ့ဒီအကြမ်းဖက်မှုနဲ့ပတ်သက်ပြီးရဲကလူ19ဦးကိုဖမ်းဆီးထားပါတယ်။